ခရီးပြည်နယ်ဒီမော့ဆိုမြို့နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ခိုက်မှုတွေကြောင့်အိုးအိမ်ပြစ်ဘေးကင်းရာထွက်ပြေးနေကြရသူတွေတောင်းမြတ်ချီရှိနေပါတယ်။အဲ့ဒီထဲကဒီမော့ဆိုမြို့သူတယောက်ကတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ချိန်မှာဘေးကင်းအောင်လို့မြို့ကနေထွက်ပြေးခဲ့တာပါ။သူ့လိုပဲလူကြီးလူငယ်ထွက်ပြေးခဲ့ကြရတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဟုတ်ဒီတိုင်းတနက်နေ့ရိုးရိုးပြစ်တော့ကတော့ပြည်သူကမပြေးဘူးလေနော်။မပြေဘူးနည်းနည်းခံရပါကိုယ့်ရဲ့အိမ်မှာဒါမဲ့လက်နဲ့ကြည့်ပြီးကကြလာတော့မလုံခြုံတော့ဘူးအဲနဲ့နီးဆက်တဲ့ရွာကြီးမှာပေါ့ပြေးရတာပေါ့ပြေးပြီးတော့မှတစ်ဆင့်တစ်ဆင့်ပြေးကြတာအဲ့လိုမျိုးစားတော့ကျွန်တော်တို့ပြေးရတသောင်းတသောင်းလောက်ပဲရှိရအခုက၄-၅သောင်းလောက်ဖြစ်သွားပြီတရွာလုံးတစ်မြို့လုံးမှဘယ်သူမှမရှိတော့တာအိမ်ဒီမှာလည်းမရှိတော့ဘူးဒီမိုးဆိုတစ်မြို့နယ်လုံးပေါ့နော်အကုန်လုံးလုံးဝမရှိတော့ဘူးလိုက်ကော်တော်မှနည်းနည်းပဲကျန်တာပေါ့နော်အကုန်လုံးတစ်ကုန်ကြီးပြေးကြတာတောင်းနေချီပေါ့ရှိသွားပြီမှာမတော်လို့ရှိနေရွာရီရက်ွက်ရီပေါ့နော်မဟိုတနန်းွယ်တို့ခေါပလော့တို့ပြီးတော့ဒီမြို့မထဲပေါ့နော်မြို့မရက်ွက်ပေါ့နော်အဲ့ဆိုအုပ်စုလိုက်ပါပါပြီပြီးတော့ဒုံရောက်ပါမယ်မပြီးတော့9မိုင်6မိုင်ဖက်လဲပါမယ်ဒေါ်ဘူးစီဖက်လဲပါတယ်ခံစားရတော့မလုံချုံဘောပျော်လဲမပျော်ဘူးပြီးတော့မှကိုယ့်ဘာသာကိုယ်အရှင်းနေလို့ရတဲ့ဟောင်းမှရုံတိုင်းထပ်ပြေးကြရတာဆိုတော့လေဘာမှလည်းမတင်လာခဲ့ရဘူးပစ္စည်းလည်းမပါဘူးစားကြရလည်းအလုံးလောက်မရှိဘူးပေါ့နော်အလုံးကြီးတော့ရှိရပါအခက်ခဲတာအရင်များပါတယ်အိမ်မနီယာနဲ့ဒါစီဆောင်ဘွားအနေနဲ့ကျွန်တော်လုံးဝမတူးလေနော်ဟိုခံမှန်းကြည့်လို့တွေးကြည့်လို့လည်းရမှာပါစိတ်ထားပိုင်ဆိုင်ရာတော့တယောက်နဲ့တယောက်မတူးချင်တချို့ကျတော့လေယောဂအခံလေးရှိတော့ဆီးလေးတွေပါရပြတ်တော့တို့ကစိတ်မခံနိုင်ဘူးပေါ့နော်တခုခုဆိုရင်စားလိုက်စားထားတော့လေဟိုတခုဆိုနှံ့ဖြစ်နိုင်လို့ရှိတယ်တချို့ကျတော့လေဟိုစိတ်ကိုခိုင်ထားရတဲ့ပုံစံမျိုးတော့ရှိရမှာဟိုဘယ်သူမှတော့စိတ်ကြီးအရင်ခိုင်နေကြတာတော့မဟုတ်တာနဲ့စိတ်ကိုခိုင်အောင်ထားကြတာပေါ့နော
်ကိုရိုင်းကဆက်ပြီးကြောင့်ပြည်ရင်းဒုက္ခတွေတယောက်ဖြစ်နေပေမဲ့သူကကလေးငယ်တွေလူကြီးတွေအတွက်ပို့ပြီးတော့ပူပန်နေပါတယ
်ကလေးတွေကတော့တော်တော်များဖြားကြတယ်ချောင်းဆိုးမာစီးပေါ့နော်မခံနိုင်ဘူးတချို့ကလည်းတော့မှအရင်လေးတွေရှိတော့သူတို့ကမခံနိုင်တော့ဒီအရင်ဖြားကြတယ်ကိုဝန်ဆောင်မိခင်တွေဆိုလဲတို့တက်အရင်အန်ရည်များပြေးရလွားရမယ်ဆိုလဲတို့တော့မပြေးနိုင်အဲ့လိုမျိုးရောခက်ခဲအများကြီးရှိရရှင်ကျွန်တော်တို့ကတော့လူငယ်ကြီးပေါ့နော်လူငယ်ကြီးဆိုတော့လေဟိုပြေးလာလာပြေးတခုခုဆိုရင်တော့အဆင်ပြေကိုစိတ်တော့လဲကိုပြင်ဆင်ထားတယ်ကြိုးတော့ပြင်ဆင်ထားတဲ့ကြောင့်မို့အဆင်ပြေရပေါ့နော်ဒါပေမဲ့ကျွန်တော်စိတ်မကောင်းတာကျွန်တော်ဒီကေလူအိုရီပေါ့နော်လူအိုရီလူကြီးကြီးယောဂအခန်းရှိတဲ့လူကြီးကလေးငယ်တွေကကျတော့အများတနာဖို့ကောင်းတယ်သူတို့ပြေးတဲ့ချိန်မှာဒုက္ခတွေအမျိုးမျိုးရှိတယ်အခက်ခဲတွေအများကြီးရတယ်ပေါ့နော်အဲ့သူတို့အတွက်ကိုပို့ပြီးတော့စိတ်မကောင်းဖြစ်ရတာပေါ့နော်ခုအတွက်ကတော့အဲ့လောက်ချင်မဟုတ်ဘူးမ
ဒီမောဆုံမျိုးအပါအဝင်အနီးဝန်းကျင်မှာရှိတဲ့မြို့ကလေးတွေကထွက်ပြေးနေကြရသူတချို့ကတော့ယာယီခိုးလုံနိုင်တဲ့နေရာတွေမှာရောက်နေကြပါတယ်ဒါပေမဲ့တောထဲမှာပုန်းခိုနေကြသူတွေလည်းအများပြားကြန့်ရှိနေပါသေးတယ်
ကွာတော့ဒီတနေရာမှာရှိနေတဲ့ဟိုလုံချုံတဲ့နေရာမှာတော့နည်းနည်းပြန်ရောက်လုံချုံနေတော့မဟုတ်ဘူးပေါ့အမရဲ့တနေရာမှာတော့မလုံချုံဘူးဒါပေမဲ့နည်းနည်းတော့အဆင်ပြေတဲ့နေရာရောက်နေတယ်မှလုံးဝဟိုတချို့ကလေးတွေရောမိခင်တွေရောကြံခဲ့တဲ့လူတွေလည်းအများကြီးရှိသေးတယ်ကျွန်တော်လေတော့တဲ့မှာအဲ့ဒီလူတွေကနည်းနည်းဟိုလိုအပ်နေပါတော့ညီမတို့ခုလိုချက်အဲ့ဒီလူတွေကိုပြန်ထုတ်ပြန်ကယ်ဖို့လဲတွေးစားနေပါတော့တချို့လည်းတွေးစားပြီးတော့လာနေတယ်ဘယ်လိုလုပ်ရမလဲတော့မသိသေးဘူးမှတ
ော့တဲ့မှာပုံနေကြရသူတွေအတွက်အကူအညီတွေလိုအပ်နေပေမဲ့အခုအညီပေးမဲ့သူတွေကိုရာရဲ့လုံခြုံရေးစိတ်ပူစရာဖြစ်နေသေးတာမို့အခုအညီရဖို့ခက်နေကြပါဗျ။ဒ
ီအခုညီပေးမဲ့လူကြီးစားလဲလုံခြုံလဲဆိုတော့တမျိုးပေါ့နော်မလုံခြုံဆိုလဲတမျိုးလာမှာကိုကြီးစားတော့အများကြီးလိုလဲစားစရာတွေလိုလဲဟိုနေစရာတွေလိုလဲပြီးတော့ဒီခဏခါပြောတဲ့လက်ကွင်းထဲမှာတို့တောထဲမှာတို့ကြံခဲ့တဲ့လူကြီးရဲ့လုံခြုံရေးအတွက်လဲလိုလဲပြီးတော့တို့ဘယ်ကြည့်မှနော်အခုက၄-၅ရက်၆ရက်တပတ်ဘယ်လိုမှဟိုတိတာလာပြီပေါ့နော်အဲ့တော့ကူညီရတဲ့အများကြီးလိုတယ်ခုနပြောတဲ့စားစရာတော့အဓိကပေါ့နော်ပြီးတော့လုံခြုံရေးဟိုစားစရာပို့မယ်ဆိုရင်လည်းဗာနဲ့ပို့နိုင်လေအခုကဟိုလမ်းကြောင်းဆက်တဲ့ရလေတခုမှအချိန်မပြေဘူးလမ်းလေးကလည်းအကုန်လုံးကတော်များများသွားလို့မရတဲ့နေရာဖြစ်နေတော့တချို့ကပို့ချင်တယ်ဆိုရင်လည်းပို့လို့မရတဲ့အခြေအနေသားတစ်ခုရှိရှိတော့ကူညီမဲ့လူတွေကတော့ဒီထက်ဟိုဒီလေကုန်းလမ်းကြောင်းမဟုတ်ဘဲနဲ့ဒီလမ်းကြောင်းတို့လာလို့ရတယ်ဆိုရင်တော့ဒါသမျိုးပေါ့နော်ဒီမှာတော့အလိုပဲအချင်ပေးချင်းနဲ့အလိုပဲပြောချင်းနဲ့ဒီနေရာလေးရှိတယ်ဆိုရင်ပေါ့
အခုလိုစစ်ဘေးကနေလွတ်အောင်ထွက်ပြေးနေကြရသူတွေဟာအရင်တုန်းကအေးအေးချမ်းချမ်းနဲ့နေထိုင်နေကြတဲ့တာမန်ပြည်သူတွေဖြစ်ကြပါတယ
်ကျွန်မ online မှာပြင်နေတဲ့နေရာပေါ့နော်ပြင်နေတဲ့တခါဒီလေးရှိတယ်နော်ပြင်မှာနေဟိုတခြားဟိုစာတင်နေတဲ့ခါဒီလေးရှိတယ်ကလေးတွေစာတင်ပေးရလေးရှိတော့အကုန်လုံးအလုပ်ကံရတော့အကုန်ပြည့်ကုန်တာပေါ့မှာအ
ဲ့တော့ကလေးတွေစာတင်ပေးရဆိုတော့ညီမစာတင်ပေးတဲ့ကလေးတွေရဲ့အခြေအနေရောဘယ်လိုရှိပါလဲ
သူတို့ကလည်းအကုန်လုံးကဟိုကလေးသူတို့မိဘနဲ့သူတို့ပဲအဲ့လိုမျိုးအခြေအနေမကောင်းတော့အကုန်လုံးကပြေးကုန်တယ်ဒါမှဟ ပါမလို့လို့မရတော့သူတကွေးတပြားဖြစ်ဖြစ်ကုန်ဘယ်သူကဘယ်နာရောက်လို့ရောက်မှလဲတတိယကလည်းအကုန်လုံးမရအောင်မှာကျမတငယ်ချင်းဆိုတော့တို့အမေတစ်ဖက်အကလေးတစ်ဖက်ဒီဖြစ်နေတယ်တချို့ပေါ့နော
်စစ်ကြောင့်အိုးဖြစ်အိမ်ဖြစ်ထွက်ပြေးနေကြရတယ်ဆိုတာကိုလူကြီးတွေပြောပြလို့ဒါအရင်ကသိခဲ့ရပါမယ်အခုကိုယ်တိုင်ကြုံတွေ့ရတဲ့အခါမှာမယုံနိုင်အောင်ဖြစ်ရတယ်လို့ဒီမော့ဆိုမျိုးသူကပြောပြပါတယ
်ဒီသူတွေကိုဒီတိုင်းစနစ်တွေနဲ့ချိန်ပြီးတော့ပြည့်ရဲ့ဘာမှဘာမှမလုပ်လဲဆက်ကေးစည်းလိုင်းလည်းဖြစ်ချတယ်ပြီးတော့ဒီတိုင်းအိမ်ထဲမှာနေတဲ့လူတွေဆိုလည်းဆွဲထုတ်ပြီးတော့ဝိုင်းပြီးတော့မတင်ချင်းချတယ်ပြီးလို့ရင်လက်နဲ့လက်နဲ့ကြည့်ပြီးနဲ့လည်းချတယ်အဲ့လိုမျိုးအိမ်ဒီမှာဖះเจ้าကြီးအချီသူကလိုက်ပြီးတော့ချတာလက်နဲ့နဲ့တမိုင်းကြီးကလည်းအရင်ကတော့ဘိုးဘွားကြီးပြောပြတာကြီးပဲရှိတယ်သူတို့ပြေးခဲရတယ်ကြီးဆိုင်ကြတယ်ဘာကြီးကတော့ကြားပဲကြားခုတော့အခုတော့လက်တွေ့ပေါ့နော်ကိုကိုတိုင်းကအဲ့လိုကိုကတော့အားလည်းအော်တယ်ပြီးတော့ဒေါတာလည်းထွက်တယ်ဒီလောက်ထိတော့မှလူရောဟုတ်ရဲ့လားပေါ့နော်လို့ဘလို့မွေးဖားလာလဲလို့တော့တွေးမိတယ်ဘလို့မျိုးအတွေးခေါ်နေများပြည်တာလဲဆိုတော့တွေးမိတယ်ကိုကတော့လူတယောက်ရိုက်ဖို့တော့မှဒါမဖြစ်နိုင်ဘူးပေါ့နော်သူတို့တရကျွန်တော်လူတော်ပြေးပြေးချင်းနေဆိုတော့လေဟိုအရင်အော်မိတယ်မှအော်တယ်ဒေါတာဆွဲတာပေါ့စိတ်လည်းတိုးတယ
်အခုလိုမျိုးပြေးနေရပြီးတော့နောက်ကို့အိမ်ရောပေါ့နော်ကို့အိမ်ရောပြန်နိုင်ဖို့အခြေအနေရောလက်ရှိမှာဘလို့မြင်ရလဲရှင်ဘယ်တော့လောက်ပြန်နိုင်မယ်လို့ရောမှန်ပါလဲ
ဘလို့မှပြန်လို့မရဘူးအခုလက်ရှိချင်းနေအိမ်ဒီမှာတည်ကြရတလောက်ရတော့အကုန်လုံးသူတို့ပြည်နေရပေါ့နော်သူတို့နေရယူထားရစစ်တပ်တွေကပြီးတော့မှဟိုစနိုက်ပါတမားတွေလက်ရှိနေရက်ကွက်တွေလည်းပြန်ဝင်လို့မရဘူးအဲ့တော့ကျွန်တော်လောလောဆယ်ပဲအိမ်ပြန်ဖို့အချိန်များလုံးဝအချိန်မပေးပါဘူ
းကိုကအေးချမ်းကိုမျိုးကိုရွာမှာကိုကကိုနေနေပြီးတော့ဒါမျိုးတွေဖြစ်လာတဲ့အပေါ်မှာရောဟိုညီမတို့လို့အခုလို့ထွက်ပြေးနေရတဲ့ဒီစစ်ဘေးဟိုဒုက္ခတွေတွေအနေနဲ့ဟိုဘယ်လိုပြောချင်လဲရှင
့်ဟုတ်တယ်အခုကအကုန်လုံးကဒီကျမတို့ဒီတရားရုံးမှာဖြစ်နေတာဒီကိုယ်တည်းဟိုလုံနေတာမဟုတ်ဘူးပေါ့နော်တနိုင်ငံလုံးတက်ကစေးပြီးတော့လုံနေကြတာဆိုတော့ကူညီနိုင်တဲ့လူတွေကလည်းအမြန်ကူညီပေးပါဟိုလုံဆောင်နိုင်တဲ့အပိုင်းတွေကလည်းရှိပြီးတော့ကိုယ်တော်ကိုကြည့်ပြီးကြပါဒီအခြေအရတော့တခုတည်းရှိတဲ့အဖြစ်တွေတော့ကြောက်ဘူးအလိုဝိုင်းကူပေးပါ
တိုက်ပွဲတွေကြောင့်အခြေအနေမတည်ငြိမ်သေးတဲ့ဒီမော့ဆိုမျိုးကနေဘေးကင်းရာမှာထွက်ပြေးခိုလုံနေရတဲ့ဒီမော့ဆိုမျိုးသူတယောက်ဖြစ်ပါတယ်နေခြင်းညာခြင်းပြည်ရင်းဒုက္ခတွေဘဝရောက်ခဲ့ရတဲ့သူအနေနဲ့အခုအချိန်မှာယာယီခိုလုံနိုင်တဲ့နေရာတစ်ခုမှာရောက်နေပေမဲ့လုံခြုံတယ်လို့မခံစားရပါဘူးလို့ပြောပါတယ်ရှင်ကျွန်မဆူမြတ်မောမှာ